Virginia ပြည်နယ် Charlotte မြို့မှာပြီးခဲ့တဲ့သတင်းဘက်ကဖြစ်ပွားခဲ့တဲ့သွေးထွက်တမ်းယူအကျဉ်းဖက်ဆန္ဒပြမှုနဲ့ပတ်သက်လို့သူပြောခဲ့တဲ့မှတ်ချက်စကားကိုတလွဲကောက်ပြီးတော့ဖော်ပြနေကြတယ်လို့ဆိုပြီးသတင်းမီဒီယာတွေနဲ့ဒီ Republican အထက်လွှတ်တော်အမတ် Lindsey Graham ကိုပါသမ္မတ Donald Trump ကဒီကနေ့သူ့ရဲ့ Twitter စာမျက်နှာပေါ်မှာဝေဖန်ရေးသားလိုက်ပါတယ်လူသေးဆုံးတဲ့အထိဒီအကျန်းဖက်ဆန္ဒပြမှုတွေဖြစ်ခဲ့ပြီးတဲ့နောက်အစောပိုင်းစနေနေ့မှာသမ္မတကဗတ်အားလုံးကိုပြစ်တင်ပြောဆိုလိုက်ပြီးတော့အဲ့ဒီနောက်တနင်္လာနေ့မှာတော့မတိမငိမ့်ဖြစ်အောင်လုပ်ခဲ့တဲ့နာဇီလက်သက်တွေ KKK လှုပ်ရှားသူတွေနဲ့လူပြိုကြီးဆိုးရေးဝါဒီတွေကိုရှုံချပါတယ်။ဒါပေမဲ့တခါနောက်တနေ့အင်္ဂါနေ့မှာတော့အစောပိုင်းသူဝေဖန်ခဲ့တဲ့အတိုင်းပဲလူပြိုကြီးဆိုးရေးဝါဒီဆန္ဒပြသူတွေကိုရောတံပြန်ဆန္ဒပြသူတွေကိုပါပြစ်တင်ဝေဖန်လိုက်ပြန်တာပါ။ပြည်ခရီးသတင်းပတ်ကုံတုံးကဒီလူပြူကြီးဆိုးရေးဝါဒီတွေရဲ့ဆန္ဒပြပွဲကိုတံပြန်ဆန္ဒပြနေကြတဲ့လူအုပ်ထဲကိုနာစီလက်တစ်တူကကားနဲ့ဒီအချိန်နဲ့မောင်းဝင်တိုက်တာကြောင့်မလို့အသက်32နှစ်အရွယ်ဟေသာဟီယာတိတ်ဆုံးပြီးတော့နောက်ထပ်19ယောက်ထိခိုက်ဒဏ်ရာရခဲ့တာပါဒီဖြစ်နဲ့ပတ်သက်ပြီးတော့သမ္မတရဲ့မှတ်ချက်စကားကိုဩစာကြီးမာတဲ့ Republican နဲ့ Democrat အမတ်တွေအပြင်စီးပွားရေးခေါင်းဆောင်တွေစစ်ဖက်ထိတ်တန့်အရာရှိတွေကလည်းဝေဖန်ခဲ့ကြပါတယ်ဒီလိုဝေဖန်သူတွေကတအုပ်ဖြစ်တဲ့ Republican အထက်လွှတ်တော်အမတ် Lindsey Graham ကိုသမ္မတကဗိုလ်ထုနေတော်ကဝေဖန်တာမှာတော့ Mr. Graham ဟာ American ပြည်သူတွေစိတ်သက်သာရာရအောင်မဖြောင့်ဖျားပဲသွေးကွဲအောင်လုပ်နေတယ်လို့ဆိုပါရယ်။ Charlotte Bay မှာဆန္ဒပြခဲ့ကြတဲ့လူပြူကြီးဆိုးရေးဝါဒီတွေနဲ့ကွယ်လွန်သွားတဲ့ Miss Hea ကိုတံပြန်ဆန္ဒMiss Hea လိုမျိုးဒီတံပြန်ဆန္ဒပြကြတဲ့သူတွေကိုသမ္မတကဒဏ်တူထားပြီးတော့နှိုင်းယှဉ်ပြောတာကတော့မကောင်းဘူးလို့ Graham ကသမ္မတကိုဝေဖန်ခဲ့တာဖြစ်ပါရယ်ရှင်။